မြန်မာနိုင်ငံရင်ဂျာဒုက္ခသည်တူပါဝင်ဒုက္ခသည်လေးဦးဟာဩစတြေးလျနိုင်ငံအစီအစဉ်နဲ့ကမ္ဘောဒီးယားနိုင်ငံကိုတွားရောက်ချေချနေထိုင်တော့မယ်လို့ဩစတြေးလျသတင်းတွေမှာဖော်ပြနေကြပါတယ်သူတို့လေးဦးကိုနော်ရူးနိုင်ငံကနေအခုဩစတြေးလျနိုင်ငံဒါဝင်မှာရှိတဲ့လူဝင်မှုကြီးကြပ်ရေးစခန်းကိုခေါ်ယူထားပြီးလာမယ့်သတင်းနှစ်ပတ်အတွင်းကမ္ဘောဒီးယားနိုင်ငံကိုပို့ဆောင်မှာဖြစ်တယ်လို့ဖော်ပြပါတယ်သူတို့တဦးချင်းအတွက်ဒေါ်လာ1000ကျော်ပေးပြီးအလုတ်ကင်နေစရာအိမ်အမြဲတမ်းနေထိုင်ခွင့်ဗီဇာနဲ့အခြားအခွင့်အလမ်းတွေလည်းဖန်တီးထားတယ်လို့ဆိုပါတယ်သူတို့ကိုဒုက္ခသည်တွေရှိပြောင်းချေချနိုင်ဖို့စီစဉ်ဆောင်ရွက်ပေးနေပါတယ်ဆိုတာကိုဩစတြေးလျလူဝင်မှုကြီးကြပ်ရေးဌာနပြောခွင့်ရသူကဝန်ခံထားပေမဲ့လို့အသေးစိတ်ပြောဖို့ညှင်းထားတယ်လို့ Sydney Morning Herald ကရေးပါတယ်ကမ္ဘောဒီးယားဘက်ကတော့တရားအတည်ပြုချက်မရှိသေးပါဘူး။ဩစတြေးလျနိုင်ငံအနေနဲ့သူစီခိုလုံမှုလာတဲ့ဒုက္ခသည်တွေကိုနော်ရူးနိုင်ငံမှာယာယီထားပြီးအခြားနိုင်ငံတွေကိုရွှေ့ပြောင်းအခြေချနေနေအောင်စီစဉ်ဆောင်ရွက်ပေးနေတာပါ။ဩစတြေးလျအစိုးရအနေနဲ့ပြီးခဲ့တဲ့နှစ်ကစပြီးနိုင်ငံတကာအကူအညီတော်များများကိုလျှော့ချခဲ့ပေမဲ့ကမ္ဘောဒီးယားနိုင်ငံကိုတော့အကူအညီမလျှော့တဲ့အပြင်ဒုက္ခသည်တွေလက်ခံပေးဖို့အစီအစဉ်အတွက်နောက်ထပ်ဒေါ်လာ340ထောက်ပံ့ကူညီဖို့ကတိပြုထားတယ်လို့ Sydney Morning Herald ကရေးသားထားပါတယ်။ကမ္ဘောဒီးယားတိုက်ခိုက်မှုကတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဩစတြေးလျနဲ့ဒီသဘောတူညီချက်အပေါ်မှာကန့်ကွက်မှုတွေရှိခဲ့ပါတယ်ခင်ဗျာ။